အခုတော့ဥအောင်ကင်းရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ KNU ကင်းမျိုးသားအစည်းအရုံးလက်နက်ကင်တိုက်ပွဲဆင်နွှဲလာတာအနှစ်90ရှိလာပါပြီ။ဒါပေမဲ့အောင်မြင်မှုအလားအလာကတော့ကြာလီဝေးလီဆိုသလိုဖြစ်နေပါတယ်။ဒါကြောင့် KNU သမိုင်းကိုဥအောင်ကင်းကပြန်လည်သုံးသပ်ပြီးကျွန်တော်ညောင်ဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
KNU ကရင်မျိုးသားအစည်းအရုံးရဲ့ဗဟိုကော်မတီဝင်ပထမမန်းကြီးမောင်လာမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်မှုအတွက်လွန်ခဲ့တဲ့ဇူလိုင်လက KNU ကနှုတ်ထွက်လိုက်ကြောင်းသိရပါတယ်။ကရင်လက်နက်ကင်ဒေါ်လာရေးမှာအနှစ်90အတွေ့အကြုံရှိသူဖြစ်ပါတယ်။လက်နက်ကင်ဒေါ်လာရေးကိုစွန့်လွတ်ပြီးလွတ်တော်နိုင်ငံရေးကိုပထမဆုံးကူးပြောင်းသူဖြစ်လို့ဇူအောင်ပြင်းနဲ့အတိုင်းအတာပေါ်မှာမူတည်ပြီးအခြားလက်နက်ကင်အုပ်စုတွေလည်းအထုယူဝယ်ရှိတယ်လို့ပထမမန်းကြီးမောင်ပြောဆိုတာကိုအော်ဂေါလာဆက်နေရဲ့နေတုံ Frontier မြန်မာစာဆောင်မှာဖော်ပြပါတယ်။ဒုလိုက်ရေးရတဲ့1948မှာပြည်တွင်းစစ်ဖြစ်ပွားပါတယ်။1949မှာ KNU ကအစိုးရကိုစစ်ကြေညာပါတယ်။အဲဒီခေတ်က KNU တပ်နဲ့ဘက်ကပကွန်မြူနီတပ်ဟာမြန်မာပြည်မှာစစ်ရင်အားအကြီးဆုံးတပ်ဖွဲ့တွေဖြစ်ပါတယ်။ဒါပေမဲ့အကြောင်းအမျိုးမျိုးကြောင့်ဖက်ဆပ်ပလအစိုးရကိုအပြုတ်မတိုက်နိုင်ပဲတောခုနေကြရပါတယ်။စစ်တပ်ကအနာသိမ့်ပြီးမကြာမီ1963မှာငြိမ်းချမ်းရေးဆွေးနွေးဖို့ကမ်းလှမ်းတော့ရန်ကုန်ကိုလာကြတဲ့လက်နက်ကင်အဖွဲ့၈ဖွဲ့ရှိပါတယ်။ KNU ဟာကွန်မြူနီနဲ့ပူးပေါင်းပြီးမဒညတ်တအမျိုးသားဒီမိုကရေစီညီညွတ်ရေးတပ်ပေါင်းစုကိုဦးဆောင်ပါတယ
်။လွတ်လပ်ရေးကြိုးပမ်းတဲ့ကာလကရင်အဖွဲ့အစည်းအမျိုးမျိုးရှိခဲ့သလိုလက်နက်ကင်တော်လှန်ရေးလုပ်တော့လေအမျိုးမျိုးရှိလာပါတယ်။မဒညတ်အဖွဲ့ကို KNU ခေါင်းဆောင်မန်းပဆန်ကဦးဆောင်ပြီးဦးနေဝင်အစိုးရနဲ့ဆွေးနွေးပါတယ်။စောဟန်တာသာမှွေဦးဆောင်တဲ့ကရင်တော်လှန်ရေးကောင်စီကလည်းဘုန်နေဝင်အစိုးရနဲ့ဆွေးနွေးပါတယ်။နိုင်ငံရေးသဘောတူပြီးရင်စစ်ရေးသဘောတူညီချက်ရယူနိုင်မယ်ဆိုတဲ့ကရင်အာဇာနည်စောဘဦးကြီးရဲ့မူကိုစောဟန်တာသာမှွေတို့အဖွဲ့ကလက်ကင်ထားတယ်လို့ဆိုပါတယ်။တကယ်တော့ဘိုလင်းထင်နဲ့ဘိုထရူမင်းခေါင်းဆောင်တဲ့ကရင်တိုင်ရင်နှင်းရင်တက်မတော်လက်အောက်သွသွင်းနိုင်တာကိုစစ်ရေးသဘောတူညီချက်လို့ခေါ်တာပါ။မန်းပါဆန်အဖွဲ့ဟာစစ်အစိုးရနဲ့သဘောတူညီချက်မရယူနိုင်ဘဲစောဟန်တာသာမွေးကသာရယူနိုင်ပြီးကရင်ပြည်နယ်ကိုကိုသူလေးလို့ခေါ်ဖို့1964မှာဘူနေဝင်းအစိုးရကကြေညာခဲ့ပါတယ
်။ဗိုလ်ချုပ်ကြီးစောဘုံမြလက်ထက်မှာ KNU ဟာကွန်မြူနီနဲ့လက်တွဲဖြုတ်လိုက်ပါတယ်။မဆရာဆိုရှယ်လစ်ခေတ်ကအစိုးရစီးပွားရေးချွတ်ချုံကြချိန်မှာ KNU ဟာစီးပွားရေးစီရင်အင်အားတောင့်နေပါတယ်။ဒါပေမဲ့ DKBA ကရင်ဗုဒ္ဓဘာသာတပ်ခွဲထွက်သွားပြီးမနာပရောဌာနချုပ်ကြာဆုံးသွားတဲ့1995ကစပြီး KNU အင်အားကျဆင်းလာပါတယ်။ကွန်မြူနီအန်ဒီရဲ့ကြောင့်အရင်က KNU ကိုထောက်ခံအားပေးခဲ့တဲ့ထိုင်းအစိုးရလည်းမူပြောင်းသွားပါတယ်။1998မှာအာဆီယံအသင်းဝင်ဖြစ်လာတဲ့မြန်မာနိုင်ငံကလက်နက်ကင်တော်လှန်ရေးအဖွဲ့ကိုထောက်ခံလို့မဖြစ်တော့ပါဘူး
။ဒါပေမဲ့မနာပရောကျဆုံးသွားတဲ့နောက်ပိုင်းKNU ဌာနချုပ်ဟာထိုင်းနိုင်ငံမဲဆောက်နေကြားမြို့ကိုရွှေ့ပြောင်းအခြေစိုက်ရပါတယ်။ထိုင်းအခြေစိုက် KNU ဌာနချုပ်နဲ့မြန်မာပြည်တွင်းမှာလှုပ်ရှားကြရတဲ့ KNU အဖွဲ့တွေကြားဆက်ဆံရေးမပြေလည်တာတွေရှိလာပါတယ်။ KNU အဖွဲ့တွင်းမှာဗဟိုချုပ်ကံမှုအားနေပြီးတိုင်ရင်းတွေဟာသူနီးသူဟန်နဲ့လှုပ်ရှားကြတာမို့ကရင်တပ်ဖွဲ့အမျိုးမျိုးပေါ်ထွက်လာတာပါ။ဗဟိုချုပ်ထိန်မောင်ဦးဆောင်တဲ့တပ်ဖွဲ့ဟာ2009ခုနှစ်မှာ KNU တပ်မှခုနှစ်ကခွဲထွက်ပြီးစစ်စုရနဲ့ငင်းငင်းရေးဆွေးနွေးတဲ့အတွက် KNU ငင်းငင်းရေးကောင်စီဖြစ်လာပါတယ် DKBA ကရင်ဗုဒ္ဓဘာသာတပ်ဖွဲ့ကိုတပ်မတော်လက်အောက်ခံနေကြားသောတပ်အဖြစ်2010မှာအသွင်ပြောင်းတဲ့အခါ DKBA တပ်သားအများအပြား KNU ဘက်ကိုပြန်ဝင်လာကြပါတယ်2012မှာ KNU နဲ့အစိုးရအပြစ်ရက်ပြီး2015မှာတပြည်လုံးအပြစ်ရက်တဲ့ NCA စာချုပ်မှာ KNU လက်မှတ်ထိုးခဲ့ပါတယ်
တနည်းလုံးမှာတပ်မတော်တစ်ခုသာရှိရမယ်လို့အခြေခံဥပဒေကပြဋ္ဌာန်းထားပါတယ်။ဒါကြောင့်တိုင်းရင်းသားလက်နက်ကိုင်တွေကိုတပ်မတော်လက်အောက်ကနေကြားဆောင်တပ်ဖြစ်လာအောင်စီရင်သိမ်းသွင်းပါလေ။အင်အား300ကျော်ရှိတဲ့နေကြားဆောင်တပ်ရင်းတရင်မှာအစိုးရတပ်သားက300ခန့်လုံးပါဝင်ပါတယ်။လက်နက်ကိုင်အဖွဲ့လေးတွေကိုနေကြားဆောင်တပ်အဖြစ်အသွင်ပြောင်းနိုင်တာကြောင့်တချင်ရှမ်း၊ကယား၊ကရင်စတဲ့ပြည်နယ်တွေမှာတပ်မတော်လက်အောက်ကနေကြားဆောင်တပ်ဖွဲ့တွေရှိလာပြီးစီဝါရေးလောက်ကြပါလေတပ်မတော်နဲ့ပူပေါင်းတဲ့ကရင်နယ်ကြားဆောင်တပ်ဟာတရုတ်လောင်းကစားမျိုးတီထောင်ပြီးစီးပွားရှာပါလေအစိုးရတပ်နဲ့တိုင်းရင်းသားတပ်ဝေစားမြာစားလုပ်တဲ့အစီအစဉ်မှာပဲဒါပေမဲ့ KNU လို့ဝိုင်းရင်လက်နက်ကင်အဖွဲ့ကြီးတွေကတော့အပြစ်ရစာချုပ်လက်မှတ်ထိုးထားပြီးမဲ့တပ်မတော်လက်အောက်ခံလုပ်ဖို့မစင်စားသေးပါဘူး မိမိရွေချက်ကိုစိတ်အင်အားနဲ့ရယူဖို့အလန်းဝေးနေသေးပေမဲ့တပ်မတော်ကိုယုံကြည်စိတ်ချဖို့ KNU အတွက်ကဲကဲနေပုံရပါတယ်ခင်ဗျာ။